ာနိုင်ငံမှာဝါးကိုအရင်အနည်းနည်းနဲ့ဆက်လို့ရတာအပြင်ပြုစုစောင့်ရှောက်ရတာလည်းလွယ်ကူတဲ့အပြင်မျိုးဖြစ်ပြီးထွက်လာတဲ့ဝါးပင်တွေကိုကုန်ကျန်းကုန်ကျော်နှမျိုးစလုံးရောင်းချဖို့အတွက်ဈေးကွက်အလွယ်တကူရနိုင်တဲ့အတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့ဝါးဆိုင်ပြိုရေးစီမံကိန်းလှုပ်ဆောင်မှုစဉ်းစားပြီးခဲ့တာလို့မြန်မာနိုင်ငံဝါးဆိုင်ပြိုရေးအသင်းဥက္ကဋ္ဌဦးကျော်ဝင်းကပြောပါတယ်တစ်ဖက်မှာလည်းစီရင်နွမ်းပါမှုပပျောက်ရေးအတွက်ဒီဝါးလုံငန်းကနေအထောက်အကူပြုနိုင်ကြောင်းဦးကျော်ဝင်းကပြောပါတယ်
အဲ့ဒါကတော့ဟိုရှင်းကပပျောက်ရေးပေါ့နော်။အဲ့အဲ့ရတော့အဲ့လိုလောက်တာနဲ့ကျွန်တော်ရေစိတ်သေးတော့ဟိုဟောရတော့တိမ်တော့သူကနေ့စဉ်အမေလို့ဆယ်သိန်းဝင်ရမယ်ဆိုရင်တော့ရှင်းကားတွေပပျောက်လာမယ်စိတ်ဆူလာမယ်ပေါ့နော်။ဒါချီလန်တလန်းနေနဲ့အဲ့ရသွားတယ်။ဒီဘန်တနိုင်ပေါ့။ဒီဟာကတော့ဒုတိယချီလန်ပေါ့နော်။နောက်ပရမချီလန်တုန်းကတော့ကျွန်တော်ဒီဟိုကျွန်တော်ကောလင်းဘက်မှာလည်းကျွန်တော်လူပါရကောလင်းလို့ဝန်တို့အဲ့ဒီဘက်ချက်တင်းတို့ကံလူတို့အဲ့နယ်တခြားကိုဟိုတင်းတော့ဝါဆယ်ပင်ဆိုက်ရမယ်ဆိုတော့ဟာပေါ့ဝါဆယ်ပင်ရှိရမယ်ပေါ့ဗျာနော်ရှိရလို့ရှိရင်ကျွန်တော်ကဝါပင်လေးရှိလာရင်ဒီဝါပင်လေးကိုစိုက်ကြလို့ဒုလည်းဆိုတာလေးကျွန်တော်လုပ်တယ်ပြီးရင်ကျွန်တော်တင်းနှန်းလေးတွေပြီးရင်တင်းနှန်းလေးတွေပြီးပြီလို့ရှိရင်ဟွာရှိတာပေါ့နော်တင်းနှန်းလေးတွေပြီးပြီးရင်တော့ဒီဝါပင်เนี่ยလုံးပြင်ရကြည့်ကြည့်လေးခံပြီးပေါ့နော်အချင်းလေးတောင်းလေးတွေဆောင်ကြည့်ကြည့်လေးတော့ဇဝကလထိုင်လေးကအစပေါ့အဲ့လိုလုံးလို့ရအောင်ဖန်ပြီးပြင်တော့ဝါတရုံကိုကျွန်တော်ငွေငွေစသိရရှိရေးဆိုရဲဒီနေရာရှိမှရပြီးတော့အဲ့ဒီရှိမှတော့သွားမယ်ဗျ
တန်းတတိုင်းဒေတာတစ်ခုစီမှာဧကတောင်းတဲ့ချီတဲ့ဝါဆိုင်ကြိုးရေးစီမံကိန်းနေချမှတ်အကောင့်တွေပေါ်ပြီးစီးပွားရေးစာကြိုးတာဝါနဲ့ပတ်သက်တဲ့ကုန်ကြောပစ္စည်းတွေထုတ်လုပ်ပေးနိုင်တဲ့စေယုံတွေကိုအဲ့ဒီဒေတာအသီးစီးမှာတိစောက်တာတွေလှုပ်ဆောင်ဖို့စီစဉ်ထားတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်။နောက်တစ်ချက်ကျတော့ကျွန်တော်စီးပွားရေးစိုက်ကြိုးရေးပေါ့စီးပွားရေးစိုက်ကြိုးရေးဆိုတာကကျွန်တော်နိုင်ငံတော်ကပေါ်မှာတတိယဝါပေါ်ဆုံးပေါ့လေ။တကယ်တမ်းကျတော့ခုနမှာဝါပင်တွေကတကယ်စေယုံတည်မယ်ဆိုလို့ရှိရင်တော့ကျွန်တော်စေယုံကြီးတည်လိုက်လို့ရှိရင်ကျွန်တော်တို့ကဒီဟာတကယ်လုပ်ဆရာမရှိဘူး။အဲမရှိတဲ့ခါကျတော့ကျွန်တော်တို့ကအခုအစိုးရကလည်းဟိုတည်ရတာဝန်ကြီးကလည်းသူပြောသွားတာဆိုတော့အဲဒီလူတီးဦးကိုဧကတရားပေးမယ်ပေါ့အဲကျွန်တော်အတင်းရလူတွေကိုစိတ်ဝင်စားလို့စုလိုက်တယ်စုပြီးတော့မှဘယ်လိုလုပ်လဲဆိုတော့စုလိုက်လို့ရှိရင်ဒါစိတ်ဝင်တယ်လို့ရှိရင်ဒီအေက9000တောင်းဆိုလို့ရှိရင်ကျွန်တော်စိတ်မှာကောင်းကောင်းကြီးလေပတ်လို့ရပါပြီကျွန်တော်ပြောတဲ့ဧက9000တောင်းဆိုတော့ကိုခုနှစ်တယောက်စာမရှိပါဘူးဆိုလို့လုပ်တဲ့လုပ်ငန်းနေရတော့အဲကျွန်တော်ကအဲဝါရီကြီးပဲအဓိကစိုက်နေနောက်ရှိရသူကျွန်တော်တစ်ပင်တစ်တော်ထိန်းသိမ်းတယ်ပေါ့ထိန်းသိမ်းလိုက်လို့ရှိရင်ဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်ကတဘာပေါင်ရင်းနေရပြောင်းလဲလာမယ်စေယုံနေရှိတဲ့အခါကျတော့စေယုံနေနဲ့ဝါပါကြီးတို့လို့ဝါထပ်သားတို့လို့နောက်ဒီညစ်စေယုံတို့လို့တခြားဘုံတော့ဝါနဲ့ပတ်သက်တဲ့ဒီဟာတွေကြီးပဲအကုန်လုံးရှိလာမယ်ဆိုတဲ့အခါကျတော့အလုတ်ကန်ခဏလေးပေါ်လာပဲဝင်ဝင်လေးရလာမယ်တင့်နေရကိုကျွန်တော်ဒီဝါးရင်းနဲ့အစားထုတ်ပြီးတုံးလို့လေးရလာမယ်ပေါ့အဲ့ဒါကြောင့်ဒီဟွာလေးစီမံကြိမ်လေးဆွဲလုံနေတာရအ
ဲ့ဒီလိုဧကရီတောင်းတဲ့ချီပြီးစီးပွားပြီးလှုပ်ဆောင်တဲ့နေရာမှာလုပ်ငန်းရှင်တွေပါပါဝင်မယ်လို့လဲဆိုပါတယ်ဒါပေမဲ့ဒီအစီအစဉ်ဟာနိုင်ငံတော်အစိုးရကလှုပ်ဆောင်တဲ့စီမံကိန်းမဟုတ်ပဲအစိုးရနဲ့တက်ဆိုင်ခြင်းမရှိတဲ့မြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းကဥဆောင်ပြုလုပ်ခြင်းဖြစ်တယ်လို့ဆိုပါတယ
်နိုင်ငံတော်ကသမထရရှိမှမင်းတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကအတင်းကနေပါအတင်းဆိုတာလေကျွန်တော်ဒီကျွန်တော်ဒီလူတွေစုပြီးမှကျွန်တော်လုပ်တဲ့စီမံကိန်းပါပဲဒါပေမဲ့နောက်တစ်ခုကောင်းတာကကျွန်တော်ဒီစီမံကျွန်တော်ဆွေးကြောမလုပ်မယ်စီမံကိန်းနဲ့ဟိုတော့ဒီဟွာပေါ့အခု NLD ကဟိုလွတ်တော်ကိုယ်စားလှယ်ပြီးပါတယ်ဆိုတော့နည်းနည်းလေးနောက်လိုဟိုဟွာပေါ့အခြေအနေတော်တွေလည်းနည်းနည်းပြောင်းပါဝင်နေဆိုတော့ကျွန်တော်အဆင်ပြေနေချင်ပါတယ်တတော်နဲ့ပေါင်းတာလည်းမဟုတ်ဘူးပေါ့နော်ကျွန်တော်ဒီအတင်းကလည်းအဓိကလုပ်တယ်တတော်နဲ့ပေါင်းတတော်နဲ့ပေါင်းတယ်ဆိုတော့ကျွန်တော်မြင်ရပြီးတဲ့အချိန်မှာကျတော့ကျွန်တော်ကသူတို့နဲ့ပေါင်းရတော့မှာပေါ့နော်အခုကကျွန်တော်မြင်နေရတယ်ကျွန်တော်ဗန်နီယာလုတ်လဲဗန်နီယာဟောလုတ်လဲဆိုကျွန်တော်ကရှာတယ်ရှာပြီးတော့ကျွန်တော်တတော်ဦးကြီးဌာနကိုကျွန်တော်ကသွားမှာပေါ့ကျွန်တော်လုံးဝနေရဧကအနည်းဆုံး1000ဝန်းကျင်လောက်ရှိမှနေရပေါ့9000ဖြစ်ဖြစ်1000ဖြစ်ဖြစ်ပေါ့နော်ညနေနေနေရလေးကိုကျွန်တော်ကရှာမှာပြီးလို့ရှိရင်ကျွန်တော်တတော်ယုံတတော်ပြန်စားတဲ့ဝန်ကြီးဌာနကိုသွားပြီးမှကျွန်တော်အဲ့နေရာလေးကို ကျွန်တော်တောင်းဆိုပါဘောနော်အဲကျွန်တော်တို့ဒီအစုဖွဲ့ပိုင်းတော့ဖြစ်ဖြစ်ပေါ့နော်ဒီမှာခုလုံးနဲ့ CFD ပဲဖြစ်ဖြစ်အဲ့လိုတစ်ခုခုနဲ့သူတို့နဲ့ကတော့အခုချိန်ကြီးတော့ဟိုဆက်ပြီးသွားပြီးတော့တောင်းလာတော့မရှိသေးဘူးတောင်းတော့တောင်းအောင်ပါဘောနော်
စီမံရေးအောင်မြင်လာရင်နိုင်ငံတကာမှာတွားလို့လို့ရင်ဒုက္ခမျိုးစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေကိုလည်းကိုတိုင်ပြည်အတွင်းမှာပဲအိုးမကွာအိမ်မကွာပြန်လာပြီးလုပ်နိုင်အောင်အလုတ်ကင်ဖန်တီးပေးရလဲရောက်မယ်လို့ဦးကျော်ဝင်းကပြောပါတယ
်။ဘွားပြည်ကြီးရဲ့အကြောင်းသိလာတဲ့သဘောပေါင်းရင်းနေသိလာတယ်ဆိုတဲ့အခါကျတော့အလုတ်ကင်ခွန်လန်းနေတော့ကျွန်တော်ဒီနိုင်ငံတကာတော့အလုတ်လုံနေတဲ့လူတွေကိုသူတို့ဒီကျွန်တော်နိုင်ငံမှာပြန်ခေါ်ပြမှာပေါ့နော်သူတို့နိုင်ငံသားမှာကျတော့ဒုက္ခရောက်တဲ့လူတွေအများကြီးရှိနေကြတော့ကိုယ်နိုင်ငံကိုယ်တိုင်ကကိုယ်မကွာအိမ်မကွာနဲ့အလုရရှိရေးပေါ့နော်အဲ့ဒါနဲ့တစ်ချီးတစ်ချီးနဲ့ကျေပြန့်သွားတာပေါ့နော်မရောကျင်လာနေကြပ
ါဝါဆိုင်ပြိုးကျင်သူတွေအတွက်ဝါပင်ဆိုင်တာနဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတွေတင်နန်းတွေကိုလည်းပို့ချပေးနေတယ်လို့ဦးကျော်ဝင်းကပြောပါတယ်အခုအချိန်မှာတော့ဝါဆိုင်ပြိုးကျင်သူတွေအတွက်ရှောက်လာတွေကိုရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်တိုင်းအပါအဝင်ဒေသအတော်များများမှစတင်လက်ခံနေပြီလို့ဆိုပါတယ်ဝါဆိုင်လိုသူတွေအနေနဲ့တူးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေမြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းရဲ့ Facebook စာမျက်နှာပေါ်မှာမြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းဒါမှမဟုတ်အင်္ဂလိပ်လိုဖွင့်ထားတဲ့မြန်မာ Bamboo Society ဆိုတဲ့နာမည်နဲ့ရှာဖွေပြီးအဲ့ဒီကတစ်ဆင့်ရှောက်လာတွေကိုတောင်းခံနိုင်တယ်လို့သိလိုတာတွေကိုလည်းမေးမြန်းနိုင်တယ်လို့ဦးကျော်ဝင်းကပြောပါတယ်ခင်ဗျ